မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကျေးရွာတွေမှာနယ်မြေရှင်းလင်းတဲ့လုံခြုံရေးတပ်တွေကိုချောင်မြောင်တိုက်ခိုက်မှုတချို့ဆက်ပြီးတော့ရှိနေသေးပေမဲ့မောင်တော်မြို့ပေါ်မှာတော့အခြေအနေတွေတည်ငြိမ်နေပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေပုံမှန်ပြန်လည်လေပတ်နေပါပြီ။လက်ရှိရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြန်ပြီးတောက်လာတဲ့ပြည်ပခါမီးတောက်တွေကိုအ мян ဆုံးငြိမ်းအောင်လုံဆောင်သွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကနေပြည်တော်မှာကျင်းပတဲ့ NCA လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်အခမ်းအနားမှာပြောကြားခဲ့ပါတယ်။မဲအင်ဂျင်နိုင်ငံအပြည့်စုံကိုတင်ဆက်ပေးပါမယ်။
ရခိုင်ပြည်နယ်အနောက်မြောက်နယ်စပ်မောင်တော်မြို့နယ်လက်အိုင်ကျေးရွာမှာမနေ့စနေနေ့ကလုံခြုံရေးကင်းလှည့်လည်နေတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချောင်းမြောင်းတိုက်ခိုက်ခဲ့တဲ့အမျိုးသားတအုပ်နဲ့အမျိုးသမီးနှစ်ဦးကိုအသေးပြစ်ခတ်ဖမ်းဆီးခဲ့ကြောင်းမြမဆွေရရဲ့ထုတ်ပြန်တဲ့သတင်းမှဖော်ပြထားပါတယ်။ဒါ့အပြင်ကျေးရွာတရာမှာလုံခြုံရေးတပ်တွေကနောက်ထပ်တိုက်ခိုက်မှုတွေရှိခဲ့ပြီး၄ဦးကိုအရှင်ဖမ်းဆီးခဲ့ပြီးစစ်ဆေးမေးမြန်းနေကြောင်းမြမဆွေရသတင်းမှရေးသားထားပါတယ်။အခုတိုက်ခိုက်မှုတွေဖြစ်နေတဲ့နေရာတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်နားကရွာတွေမှာဖြစ်နေပေမဲ့မောင်တော်မြို့ပေါ်မှာတော့အခြေအနေတွေတည်ငြိမ်ပြီးအစိုးရဌာနတွေနဲ့စာတင်ကြောင်းတွေကပုံမှန်လဲပတ်နေကြောင်းမောင်တော်မြို့နယ်ပညာရေးမှူးဦးခင်အောင်က VOE ကိုပြောပါတယ
်။ဒီဘက်မှာတော့ AC ကအနားထဲရတာကိုကြည့်ပါရစေ။ဒီမင်းကကြောင်းပိုက်ရဲ့လေအတင်းကျဲချုပ်ပိုက်လို့ပြောပြထားတယ်။ဒီလိုရနေတဲ့တန်ဖိုးဆက်ပုံမှန်ကျနေပါလေ။
မင်းကနေပြည်တော်မှာကျင်းပတဲ့ NCA အပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်အခမ်းအနားမှာအဖွဲ့မိန့်ခွန်းပြောကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောကြားခဲ့ပါတယ်
။အားလုံးဒီတဲ့အတိုင်းပဲကျမတို့နိုင်ငံမှာဆိုရင်ကျမတို့နိုင်ငံရဲ့အနောက်ပိုင်းဖြစ်တဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကျမတို့စစ်မီးတောက်ပြန်ပြီးတော့တောက်လာတာကိုကျမတို့တွေ့ရပါတယ်။ပဋိပက္ခမီးတောက်ပြန်ပြီးတောက်လာတာတွေ့ရပါတယ်။ကျမတို့ဒါတွေအများဆုံးငြိမ်းအောင်လုပ်ပ
ါဒါ့အပြင်နိုင်ငံရဲ့လုံခြုံရေးကိစ္စနဲ့ပတ်သက်လို့ NLD အစိုးရရဲ့ဥပဒေနဲ့အညီတတိရှိရှိလှုပ်ဆောင်ချက်တွေကိုပြည်သူတွေကဝိုင်းဝန်းထောက်ခံမယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ
်တောင်ရင်ရလူတင်လုံးတိုက်ခါတွေတော့ကျမတို့လုပ်သွားမှာပဲတရားဥပဒေစိုးမိုးရေးမူပေါင်းအတွင်းကလုံတဲ့လုံးတိုက်ခါတွေကျမတို့လုပ်သွားမှာကျမတို့ရဲ့နိုင်ငံတူနိုင်ငံသားများရဲ့လူကြုံရေးကျမတို့ရဲ့နိုင်ငံရဲ့ဒီတန်းခံရတဲ့ခံရရေးတွေလွတ်တဲ့လွတ်တိုက်တဲ့ကိစ္စတွေကိုကျမတို့ဟာတရားဥပဒေဘောင်အတွင်းရမှန်မှန်ကန်ကန်နဲ့ကျမတို့တတိရှိရှိနဲ့လုပ်တော့မှာဖြစ်ပါတယ်ဒီလိုလုပ်တဲ့နေရာမှာပြည်သူကလည်းဝိုင်းဝန်းပြီးတော့ကျမတို့ကိုထောက်ခံတယ်လို့ကျမတို့ယုံကြည်ပါတယ်
လက်ရှိမတည်ငြိမ်သေးတဲ့နယ်စပ်မောင်တော်ဒေသကျေးရွာတွေကပြည်သူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဘေးကင်းရာဒေသတွေဘက်တပ်ဆိုင်ရာလုံခြုံရေးတပ်တွေကကူညီရွှေ့ပြောင်းပေးနေပါတယ်။ဒီအတောအတွင်းမနေ့ကအထက်ကန်တာယာရွာမှာကျောင်းဆရာတအူးချောင်းမြောင်းပစ်ခတ်ခံရပြီးအခုမောင်တော်ဆေးရုံမှာဆေးကုသခံယူနေပါတယ်။အကြမ်းဖက်စီးနင်းတိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုတွားရောက်စုံစမ်းခဲ့ကြတဲ့ပြည်ကြားရေးဝန်ကြီးဦးဖေမြင့်ဦးဆောင်နဲ့ NLD အစိုးရကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာလ18ရက်နေ့တနင်္လာနေ့မှာခီးစင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါရဲ့ရှင်။